ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းလေးမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဗာစညာကျွန်းကိုစတင်ပြောင်းရွှေ့နေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကောက်ဆက်ဗဇာဒေသကဒုက္ခသည်စခန်းလေးမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေက400ကျော်ကိုဗာစညာကျွန်းကိုပို့ဖို့အတွက်ဘတ်ကားဆယ်စင်းထပ်မင်းနဲ့တင်ဆောင်ပြီးတော့စစ်တကောင်းစိတ်ကန်းကိုဒီကနေ့မှစတင်ပို့ဆောင်နေတာဖြစ်ပါတယ်။အဲဒီကျွန်းကိုသွားမဲ့လူ400ကျော်ကိုဘတ်ကားဆယ်စင်းနဲ့တင်ဆောင်သွားတယ်လို့ကောက်ဆက်စစားဒေသရဲတပ်ဖွဲ့အကြီးအကဲအမတ်စံကျော်မောရှက်က AFP သတင်းဌာနကိုပြောပါရယ်အဲ့ဒီဒုက္ခသည်တွေကိုစစ်တကောင်းစိတ်ကန်းကနေဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့ကန့်တက်ရည်ရင်နဲ့ဝါစညာကျွန်းကိုမနေ့ဖြန်မှာပို့ဆောင်သွားမှာဖြစ်တယ်လို့အာဏာပိုင်တွေကပြောပါရယ်အခုလောလောဆယ်ပထမအဆင့်အနေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကအဲ့ဒီကျွန်းကိုဒုက္ခသည်2500လောက်ပို့ဆောင်သွားဖို့အစီအစဉ်နေတယ်လို့လည်းပြောပါရယ်ဒုက္ခသည်စခန်းတွေမှာတော့နောက်ထပ်ဘတ်စကားတွေအတော်များများဆက်ဆောင်နေတယ်လို့ AFP သတင်းဌာနကဆိုပါတယ်။ဒါပေမဲ့လည်းနောက်ထပ်ဒုက္ခသည်တွေသွားမသွားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲ။အာဏာပိုင်တွေဟာဒုက္ခသည်တွေကိုသူတို့ရဲ့ဆန္ဒမပါဘဲအတင်းကျပ်သွားခိုင်းနေတယ်လို့လူခွင့်အဖွဲ့တွေကတော့ဆက်ဆွဲပြောဆိုနေပါတယ်။လူခွင့်အဖွဲ့တွေကလည်းဒုက္ခသည်တွေကိုအခုလိုဗာစညာကျောင်းကိုပို့ဆောင်မဲ့အစီအစဉ်ကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုဒီနေ့မှတိုက်တွန်းထားပါတယ်။အခုလိုဒုက္ခသည်တွေကိုရှင်းပြောင်းနေရချထားတဲ့အစီအစဉ်မှာသူတို့ပါဝင်ပတ်သက်မှုမရှိသလိုသတင်းလေးလည်းအကန့်အသတ်နဲ့ပဲရရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးရဲ့ဒီနေ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။